မြောက်ကိုရီးယားအမေရိကန်ပြည်ထောင်စုထိရောက်နေတဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာမဟုတ်တဲ့အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။တစုံတရာအသေးစိတ်ရှင်းပြတာမျိုးမရှိဘဲဒါမျိုးဖြစ်မလာနိုင်တဲ့အကြောင်းတင်းလာနေကပဲ Twitter Internet လူမှုကွန်ရက်မှာရေးသားခဲ့တာပါ။တိုက်ချင်းပြစ်ပက်ထင်းတက်ဒုံစမ်းသပ်ဖို့အသင့်ဖြစ်လို့နေပါအခြေအနေမှာရောက်နေပြီလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းကပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲထရမ့်ရဲ့မှတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တိုက်ချင်းပြစ်နယ်လောက်တဲ့အကွာအဝေးထိမဟုတ်တဲ့မစ်ဆိုင်းဒုံတွေကိုတော့မြောက်ကိုရီးယားကမကြာခဏစမ်းသပ်နေပြီးအောင်မြင်မှုတချို့လည်းရရှိခဲ့ပါတယ်။ကျန်းကျန်သူတချို့ကတော့မြောက်ကိုရီးယားအနေနဲ့အမေရိကန်ထိရောက်နိုင်တဲ့မစ်ဆိုင်းဒုံထုတ်လုပ်နိုင်မှုနှစ်နဲ့ချီအချိန်ယူရနိုင်တယ်လို့ဆိုကြပါတယ်။အမေရိကန်သမ္မတတစ်ဖြစ်လာတော့မယ်ထရမ့်ရဲ့အခုနောက်ဆုံးမှတ်ချက်နဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒီချိန်ထဲမှာပဲမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံဟာနျူကလ িয়ার စီစဉ်ကိုထိန်းချုပ်ဖို့မလုပ်ဘူးလို့ထရမ့်ကပြောဆိုခဲ့တာတာဝန်မဲ့တဲ့ပြုမှုပြောဆိုမှုဖြစ်နေတဲ့နေ့လာနေမှာပဲတရုတ်နိုင်ငံကဆက်ဆွဲပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ကြောင့်အမေရိကန်တချို့ကျမ်းမှာစိတ်ကြောင်ချောက်ချဖြစ်စေခဲ့ပြီးပြဿနာကိုအတွင်းကျကျမမြင်နိုင်ပဲတရုတ်နိုင်ငံကသာအပြစ်ပို့နေတယ်လို့တရုတ်ဆိုရအဘို Global Times သတင်းစာကရေးသားခဲ့တာပါ။ထရမ့်ကတော့ကုန်သွယ်ရေးမှာတစ်ဖက်သက်အသာစီးရနေတဲ့တရုတ်နိုင်ငံဟာအမေရိကန်ရဲ့ငွေကြေးနဲ့ကြော်ဝါမှုတွေကိုရယူနေပြီးမြောက်ကိုရီးယားအရေးမှာတော့အကူအညီပေးဖို့မရဘူးလို့တင်းလာနေစော်ဝဲမှာပဲ Twitter ကနေပြောဆိုခဲ့တာဖြစ်ပါတယ်။